မြန်မာနဲ့အိန္ဒိယနယ်စပ်အနားမှာအိန္ဒိယလူကြုံရေးတပ်ဖွဲ့တွေနဲ့အပြာလန်ပစ်ခတ်မှုဖြစ်ပွားပြီးတဲ့နောက်နဂါခွဲထွက်၍သဘုံ6ဦးတေဆုပ်သွားတယ်လို့အိန္ဒိယရဲတပ်ဖွဲ့ကပြောပါတယ်။အိန္ဒိယစစ်တပ်အကူလက်ရကိုင်းတပ်ဖွဲ့တွေနဲ့ရဲတပ်ဖွဲ့ကစနေနေ့မနက်ပိုင်းလင်းအားကြီးအချိန်မှာအရုဏာချပရဒက်ရှ်ပြည်နယ်ကတစ်တောခေါင်ကောင်နဲ့စစ်သွေးကြွတွေပုံခုတွေရဲ့နေရာတစ်ခုကိုဝန်ရောက်စီးနှင်းချိန်မှာအခုလိုတိုက်ပွဲဖြစ်ပွားခဲ့တာပါ။အဲ့ဒီသဘုံတွေကနဂါပြည်နယ်အမျိုးသားဆိုရှယ်လစ်ကောင်စီ ISAC မူဝါအဖွဲ့ဝင်တွေဖြစ်ကြောင်းလည်းပြည်နယ်ရဲချုပ်ကပြောပါတယ်။အဲ့ဒီအဖွဲ့ကအိန္ဒိယအရှိမြောက်ပိုင်းကလူရည်နဲ့တန်းနီးပါးရှိတဲ့နဂါလူမျိုးစုတွေလွတ်လပ်ရေးရဖို့ဗဟုသုယကိုတိုက်ခိုက်နေတဲ့အဖွဲ့လည်းဖြစ်ပါတယ်။နဂါခွဲထွက်ရေးသမားတွေကအရုဏာချပရဒက်ရှ်ပြည်နယ်ကတစ်ဆင့်ဖြတ်တန်းပြီးမြန်မာပိုင်နက်ကိုသူတို့ပုံခုရနယ်အဖြစ်အသုံးပြုကြတယ်လို့လည်း AP သတင်းကပြောပါတယ်။အဲ့ဒီအဖွဲ့က1998ခုနှစ်ကတည်းကအိန္ဒိယအစိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးနေတာဖြစ်ပြီး2015ခုနှစ်မှာငြိမ်းချမ်းရေးသဘောတူစာချုပ်ကိုပထမလက်မှတ်ရေးထိုးထားတာလည်းဖြစ်ပါတယ်။အဖြစ်ရဆဲထားတာကိုနာဂလန်ပြည်နယ်ထဲမှာလိုက်နာပြီးမြဲတခြားနေရာတွေကနေအိန္ဒိယအစိုးရတပ်တွေကိုတိုက်ခိုက်လေးရှိပါတယ်ခင်ဗျ။